Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝမြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ20ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို92မီတာ19.25နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါမြောက်ကိုရီးယားနိုင်ငံမှာတနည်းခွဲနီးပါးဖမ်းဆီးထိန်းသိမ်းခံရပြီးတော့ပြန်လွတ်လာတဲ့အမေရိကန်ကောလိပ်ကျောင်းသားဝမ်ပီယာကွယ်လွန်သွားပြီလို့သူရဲ့မိသားစုတွေကပြောပါတယ်။တရုတ်အမေရိကန်နိုင်ငံတပ်တမန်ကြီးနဲ့လူကြွေးဆိုင်ရာကိစ္စရပ်တွေကိုဆင်းနေဖို့အတွက်နိုင်ငံထိပ်တန်းအစိုးရအရာရှိတွေမနက်ဖြန်မှာတွေ့ဆုံကြဖို့ရှိပါတယ်။နောက်ပြီးပြီးခဲ့တဲ့2016ခုနှစ်အတွင်းမြန်မာနိုင်ငံကနေအိုးအိမ်ဆုတ်ခွာထွက်ပြေးကြတဲ့ဒုက္ခသည်9သိန်းနီးပါးရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကထုတ်ပြန်တဲ့အချင်းကစားမှာဖော်ပြထားပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့မတ်သိကြီးထိုင်းနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြားမဲ့သတင်းလွှာတွေထဲမှာတော့ဒီကနေ့ဇွန်လ20ရက်နေ့မှာကြာရောက်တဲ့ဒုက္ခသည်များနေ့မှာဒုက္ခသည်တွေဘယ်လိုကျင်းပခဲ့ကြပါသလဲ။
အဲ့ဒီပေါ်မှာပေါ့နော်ဒုက္ခတွေရဲ့စံဓာတ်တို့မိမိရဲ့သာသမိမိတဘောသားမိမိရဲ့ဝစာကိုရင်မှုပါရရှိလဲဆိုတာကိုသူတို့သဘောထားနဲ့စာရေးခိုင်းတယ်လို့ပြည်ကြီးပေါ်မှာရေးတော့ဆိုင်ကြည့်တယ်ဒီကကျွန်တော်တို့ခြေတွေ့ပွဲလုပ်တယ်အဲ့ဒီခြေတွေ့ပွဲမှာကျွန်တော်တို့
ကင်းအမျိုးသမီးစီယုံခေတ္တဘုရဲ့အုံဖြန်ဒုက္ခသည်စခန်းဥက္ကဋ္ဌနော်ပေါ်ညောပြောသွားတာဖြစ်ပါတယ်အပြည့်စုံကနောက်ပိုင်းမှာကြားကြပါမယ်ဒီအကြောင်းနဲ့အတူ UNFC အဖွဲ့ရဲ့ဒုတိယကြေညာခံမှာအဖွဲ့ဝင်တချို့ဘာကြောင့်မတည့်ရောက်ခဲ့ကြတယ်လဲဆိုတာနဲ့စကိုင်းတိုင်းမုံရွာဘက်မှာမူရစီဝအများအပြားဖန်ဆီးရမိတဲ့အကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့မတ်သိင်ထိုက်တို့ပြောပြပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံမှာတနည်းခွဲနီးပါးဖန်ဆီးထိန်းသိမ်းခံရတဲ့အမေရိကန်ကောလိပ်ကျောင်းသားအိုဂျေဝမ်ပီယာကွယ်လွန်သွားပြီလို့သူရဲ့မိသားစုကတနင်္လာနေ့နေ့လယ်ပိုင်းမှာပြောပါရယ်။သတင်းမေးပြောနေခဲ့တဲ့ဝမ်ပီယာဟာပြည်ခဲ့တဲ့သတင်းပတ်ကမှအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိလာခဲ့တာပါ။အသက်22နှစ်အရွယ်ဝမ်ပီယာဟာမြောက်ကိုရီးယားနိုင်ငံမှာရှိနေခဲ့စဉ်အတွင်းအုံနောက်မှာဆူဆူဝါဝါထိခိုက်ဒဏ်ရာရခဲ့တယ်လို့သူ့ရဲ့ဇာတိမျိုးအိုဟိုင်းယိုပြည်နယ်ဆင်ဆင်နတီမျိုးကဆရာဝန်တွေကပြောပါရယ်ဒီအုံနောက်ဒဏ်ရာဘယ်လိုရခဲ့တယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးမြောက်ကိုရီးယားတဲခိုကန်တခုကနေနိုင်ငံရေးပိုစတာတခုကိုခိုးယူဖြုတ်ချမှုနဲ့ဝမ်ပီယာဟာပြီးခဲ့တဲ့နှစ်မတ်လတုန်းကချောင်းနဲ့ချမှတ်ခံခဲ့ရပြီးတဲ့နောက်မကြခင်မှာပဲမိမျောသွားခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကပြောပါရယ်အစာစိတ်တင့်တဲ့အတွက်သူ့ကိုအိတ်ဆေးပေးခဲ့ပြီးတဲ့နောက်မှာပဲဝမ်ပီယာမိမျောသွားခဲ့တာဖြစ်တယ်လို့လည်းမြောက်ကိုရီးယားအစိုးရကပြောပါတယ်။ဒါပေမဲ့ဝမ်ပီယာရဲ့မိသားစုကတော့ဒါဝူလုံးဝလက်မခံနဲ့မြောက်ကိုရီးယားအစိုးရကသူ့ကိုရရက်ဆက်ဆက်နှင်ပန်းနှိပ်စက်ခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဝမ်ပီယာတိုက်စုံမှုအတွက်သူ့ရဲ့မိသားစုတွေထံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဝမ်နေကြောင်းတဝန်လွှာပါခဲ့ပါတယ်။အခြေခံလူအခွင့်အရေးဓမ္မမဟုတ်တရားဥပဒေစိုးမိုးမှုကိုလေးစားလိုက်နိုင်ခြင်းမရှိတဲ့အစိုးရရဲ့လက်ထက်မှာဒီလိုကြေကွဲစရာအဖြစ်ဆိုးတွေနောက်ထပ်မကြုံရအောင်ကြိုးပမ်းသွားဖို့သူစိတ်ပိုင်းဖြတ်ထားတာကိုအခုဖြစ်ရကပို့ပြီးတော့ခိုင်မာစေတယ်လို့လည်းသမ္မတထရမ့်ကသူ့ရဲ့တဝန်လွှာထဲမှာရေးသားထားပါတယ်ရှင်
American နိုင်ငံဆိုင်ဝင်ကြီး Rex Tillerson ကာကွယ်ဝင်ကြီး Jim Mattis တို့နဲ့တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီတရုတ်စစ်ဦးစီးချုပ်ဖန်ဖန်ဟွာတို့မနေ့ပြန်ဗုဒ္ဓဟူးနေ့မှာတွေ့ဆုံပြီးနှစ်နိုင်ငံတန်တမန်ရေးနဲ့လုံခြုံရေးကိစ္စတို့ဆွေးနွေးကြမှာပါဆွေးနွေးပွဲမှာတော့မြောက်ကိုရီးယားအရေးကထိတ်တန့်ဦးစားပေးဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့အရှိအအရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံသားဝင်ကြီးဆူဇန်သွန်တန်ကပြောပါတယ်မြောက်ကိုရီးယားနိုင်ငံရဲ့အဓိကကုန်သွယ်ဘက်တရုတ်အနေနဲ့မြောက်ကိုရီးယားအပေါ်မှာဩဇာလွှမ်းမိုးမှုအရှိဆုံးဖြစ်တယ်လို့သူမကသုံးနှုန်းပြောဆိုပြီးကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအလုံးအကောင့်တွေပေါ်လာရေးတရုတ်ဘက်ကသူ့ရဲ့ဩဇာကိုသုံးဖို့တိုက်တွန်းပါတယ်မြောက်ကိုရီးယားအရေးဖြည့်ရှင်းတဲ့နေရာမှာတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်ချက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံပိုင် Global Times ကမနေ့တနင်္လာနေ့ကရေးပါတယ်။မြောက်ကိုရီးယားအရေးကိုတရုတ်တဦးတည်းဖြည့်ရှင်းနိုင်တယ်ဆိုတဲ့အယူအဆကလွဲချော်မှုလို့လည်းပြောဆိုသွားပါတယ်ရှင်။
လာမယ့်ဆယ်စုနှစ်အတွင်းအမေရိကန်ဖက်ဒရယ်ဆွေးရလုပ်ငန်းတွေမှာသုံးနေတဲ့နည်းပညာတွေကိုပြုပြင်ပြောင်းလဲပြီးတော့ပြည်သူ့ဘဏ္ဍာအခွန်ငွေ1 trillion လောက်အကုန်ကျတက်တာအောင်လှုပ်သွားခြင်းနဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။အစိုးရအတွင်းပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်ပြည်ပကအကြံဉာဏ်တွေရယူပြီးတော့အလေးနဲ့စဉ်းစားပြီးတော့ဒီကုန်ကျစရိတ်တက်တာနဲ့အဖြစ်အပျက်ဆုံးအခြေအနေဖြစ်အောင်လှုပ်ဆောင်ပြီးအပြောင်းလဲတွေကြီးကြီးမားမားလုပ်သွားမယ်လို့အင်မီရော်ညစာခမ်းမအတွင်းအမေရိကန်နည်းပညာအကြံပေးကောင်စီကိုသမ္မတထရမ့်ကပြောဆိုသွားတာပါ။မနေ့ကတနင်္လာနေ့မှာပဲဒီအစိုးရကနည်းပညာသတင်းပတ်တက်မှတ်စတင်လိုက်ကြတယ်ဖြစ်ပါတယ်ဒီလိုအင်မီရောမာလူတွေကိုဖိတ်ခေါ်ပြီးတော့ရှုပ်ထွေးအောင်လုပ်နေရလို့ဆိုပြီးတော့အစင်းမြင့်နည်းပညာလုပ်ငန်းတွေကိုဦးဆောင်နေသူတွေကတချို့ကလည်းသမရယမူဝါဒတွေကိုဝေဖန်ကြတာရှိပါတယ် အစိုးရလုပ်ငန်းတွေခင်မီတိုးတက်အောင်ပြုပြင်ပြောင်းလဲဖို့ကြိုးစားတဲ့အနေနဲ့အတွေးခေါ်ယူဆတဲ့တွေပေါ်ထုတ်နိုင်ဖို့ကုမ္ပဏီဆက်ရှိခုကအမှုဆောင်အရာရှိချုပ်တွေကိုဖိတ်ခေါ်ပြီးတော့အင်မီရိုအရာရှိတွေနဲ့သမ္မတထရမ့်အစိုးရတွေကတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။တနင်္လာနေ့လုံကသမ္မတနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကော်ပိုရေးရှင်းလုပ်ငန်းကြီးတွေရဲ့
င်ဒီကနေ့အင်္ဂါနေ့မှာပဲဩစတြေးလျကကြေညာပါတယ်။စီးရီးယားလေယာဉ်တစ်စင်းကိုအမေရိကန်တိုက်လေယာဉ်ကပစ်ချလိုက်ပြီးတဲ့နောက်စီးရီးယားနိုင်ငံတွင်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေယာဉ်တွေကိုပစ်မှတ်ထားမယ်လို့စီးရီးယားရဲ့မဟာမိတ်ရုရှားကတုံ့ပြန်ချင်းချောက်ခဲ့ပြီးနောက်မှာဩစတြေးလျဘက်ကအခုလိုဆောင်ရွက်တာဖြစ်ပါတယ်။2014ခုနှစ်စက်တင်ဘာလကစလို့စီးရီးယားနိုင်ငံတွင်အစ္စလာမ်မြေအစွန်ရောက် IS တို့အပေါ်ညွန်ပေါင်းအဖွဲ့ရဲ့ထိုးစစ်တွေစတင်ခဲ့ခြင်းကတည်းကဩစတြေးလျနိုင်ငံကပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံတွင်ကဝေဟင်အခြေအနေကိုစောင့်ကြည့်သွားမှာဖြစ်ပြီးတင်းတော်တဲ့အချိန်မှာလေကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်ဖို့ဆုံးဖြတ်မယ်ဆိုပြီးဩစတြေးလျကာကွယ်ရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဝင်အဖြစ်နဲ့အီရတ်နိုင်ငံတွင်ကတိုက်ခိုက်မှုတွေကိုတော့ဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။မနေ့တနင်္လာနေ့ကရုရှားရဲ့ချင်းချောက်မှုကိုတော့အမေရိကန်ဘက်ကတင်းတင်းမာမာတုံ့ပြန်ပါတယ်။စီးရီးယားနိုင်ငံတက်ခပ်မြို့အနီးကညွန်ပေါင်းတပ်ဖွဲ့တွေရဲ့မဟာမိတ်တပ်ဖွဲ့တွေအပေါ်ဗုံးကျဲခဲ့တဲ့ Su-22 စီးရီးယားလေယာဉ်ကိုပစ်ချခဲ့တဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကကာကွယ်ပြောဆိုပြီးအကျိုးစီးပွားတွေကိုကာကွယ်နိုင်ရေးအစွမ်းကုန်လှုပ်ဆောင်မယ်ဆိုပြီးတော့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင်
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိစိုင်းတိုမီတာ19 kHz 1683စိုင်းတိုမီတာ19 kHz 15565စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တိုင်းကနေအင်္ဂါနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကြေညာပေးနေပါရရှင်။ပြီးခဲ့တဲ့2016ခုနှစ်အတွင်းမြန်မာနိုင်ငံကနေဥယျာဉ်တွေကိုစွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်9သိန်းနီးပါးရှိပြီးကမ္ဘာပေါ်မှာဒုက္ခသည်65သန်းကျော်ရှိတဲ့အထက်ဒီဒုက္ခသည်တွေအများဆုံးထွက်ခွာလာရာနိုင်ငံ10နိုင်ငံထဲမှာတော့မြန်မာနိုင်ငံက8နိုင်ငံမြောက်ဒုက္ခသည်အများဆုံးထွက်ရာနိုင်ငံဖြစ်ပါတယ်။ဒီကနေ့ကြာရောက်တဲ့ဒုက္ခသည်များဆိုင်ရာနေ့မှာဒုက္ခသည်တွေနဲ့ဆိုင်တဲ့လိလာချက်တွေနဲ့ပတ်သက်ပြီးတော့နှစ်စဉ်ထုတ်ပြန်နေကြ Global Trends အစီရင်ခံစာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂ Agency UNHCR ကထုတ်ပြန်လာမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာ2016ခုနှစ်နှစ်ကုန်ချိန်မှာ 4,9300 တိရှိတဲ့အကြောင်းဖော်ပြထားပါတယ်။ဒီအရင်2015ခုနှစ်တုန်းကတော့ 4,5100 ရှိခဲ့ပြီး2016ခုနှစ်မှာပိုပြီးတော့များလာခဲ့တာပါ။ဒီဒုက္ခသည်တွေကအများစုကိုဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားရတဲ့အကြောင်းလည်းအစင်ကစားမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်36,200လောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေပြီးတော့ကျန်တဲ့ဒုက္ခသည်တွေကတော့တခြားနိုင်ငံပေါင်း26နိုင်ငံမှာရှိနေတယ်လို့ဆိုပါတယ်။ဒီအထက်မှာတော့တနိုင်ငံမှာ32,600နောက်မလေးရှားမှာတော့18,000နဲ့အိန္ဒိယနိုင်ငံမှာ15,600ရှိတဲ့အကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ရွှေချဒုက္ခသည် 9,000 ကျော်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့လည်းအစိုးရကစိုးပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွင်းကမ္ဘာတဝန်းအိုးဝင်စွန့်ခွာထွက်ပြေးရသူဥယျာဉ်ကတော့ 65.6 တန်းရှိပြီးဒါဟာဒီအရင်နှစ်ကထက်3သိန်းလောက်ပိုပြီးတော့များလာခဲ့တာဖြစ်တယ်လို့ဒီနေ့ UNHCR ကထုတ်ပြန်တဲ့အစိုးရကစမှာဖော်ပြထားပါတယ်ရှင်။
အမေရိကတိုက်နိုင်ငံများအဖွဲ့ OAS ရဲ့နှစ်ပတ်လည်အထွေထွေညီလာခံကိုမနေ့တနင်္လာနေ့ကမက္ကဆီကိုနိုင်ငံကန်ကူးမှာစတင်ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးပြဿနာကတော့ဒီမတိုင်ခင်ကတည်းကအမေရိကတိုက်နိုင်ငံတွေကြားအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုအုပ်ချုပ်မှုအောက်မှာဥပဒေပြုရေးတရားရေးလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးဆုံးရှုံးရမှုအပေါ် OAS အတွင်းရင်းမှု Louis Almagro ကသတင်းစာရှင်းလင်းပွဲမှာရှုတ်ချပြောဆိုပါတယ်။ဗင်နီဇွဲလားနိုင်ငံမှာနေစဉ်ဆိုသလိုဆနပြတောင်းဆိုမှုတွေကနှစ်လကျော်ကြာမြင့်ခဲ့ပါပြီ။သမ္မတမာဒူရိုအနေနဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့နဲ့ဆန္ဒရိတ်ခါစည်းဝါးနဲ့အခြေခံလူသုံးကုန်တွေရှားပါပြက်လက်မှုကိုတက်တာစေဖို့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဖြန့်ဝေခွင့်ပြုဖို့တောင်းဆိုနေကြတာပါ။ဆနပြမှုတွေအတွင်းလူပေါင်း60ကျော်တည်ဆုံခဲ့ရပြီလည်းဖြစ်ပါတယ်။
ပြည်သူနိုင်ငံပါရီမျိုးတော်ကလူစီကားရဆွန်စလီစေးအရက်မှာမနေ့ကတနေ့နာနေ့တုန်းကအမျိုးသားတယောက်ဟာကားထဲမှာဖောက်ခွဲပစ္စည်းတွေအပြည့်တင်လာပြီးတော့ရဲကားတစ်စီးကိုဝန်ကြိုက်ခဲ့ပြီးတဲ့နောက်အဲ့ဒီလူသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီဖြစ်နဲ့ပတ်သက်လို့ချမ်းသာလှူရှာမှုတံပြန်ချိန်မုံရေးဆိုင်ရဆိုရရှိနေတွေကစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါတယ်။အသက်32အရွယ်တိုက်ခိုက်သူဟာအကျန်းဖက်လှူရှာမှုတွေနဲ့ဆက်ဆက်နိုင်ွယ်ရှိသူအဖြစ်ဆိုရအာဏာပိုင်တွေကသိရှိထားတာဖြစ်ပါတယ်။အခုဖြစ်ကြောင့်ကျန်းဖက်တိုက်ခတ်မှုတွေရင်ဆိုင်နေရတဲ့ပြည်သူနိုင်ငံမှာအရေးပေါ်အခြေအနေတက်တန်းတိုးဖို့လိုအပ်နေတာကိုဖော်ပြလိုက်ကြပဲလို့ပြင်သစ်ပြည်ထရေးဝန်ကြီးဂျယ်ရယ်ကိုလွန်ကပြောပါတယ်ရှင်
အာရှနယ်ဘွားအမေရိကန်တီးဝိုင်းအနေနဲ့သူတီးဝိုင်းကိုယဉ်သီးတဲ့နာမည်ပေးခွင့်ရှိတယ်လို့အမေရိကန်တရားရုံးချုပ်ကမနေ့တနင်္လာနေ့ကအမိန့်ချပါတယ်။ Oregon ပြည်နယ် Portland က The Silence မျက်မျေးတွေဆိုတဲ့တီးဝိုင်းရဲ့နာမည်ကအာရှသားတွေရဲ့မျက်လုံးကိုရည်ညွှန်းတဲ့ရိုင်းစိုင်းတဲ့အတုံးနှုံဖြစ်တာကြောင့်ဆိုပြီးအမေရိကန်ကွန်ပျက်စီအမှတ်တစိတ်ရုံးကမှတ်ပုံတွင်ခွင့်မပေးခဲ့တာပါ။တရော်လောင်ပြောင်နဲ့ထိပါဆော်ကားတဲ့အမှတ်တစိတ်တွေအပေါ်ပြည်ထောင်စုရဲ့တမ်းမြစ်ချက်ဟာလွတ်လပ်စွာပြောဆိုခွင့်ကိုချိုးဖောက်ရကြတယ်ဆိုပြီးအမေရိကန်တရားရုံးချုပ်ကပေးချခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမှခင်ဖြူထွေးနဲ့မှတ်သိရင်ထိုက်တို့ပြောပြခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဒုက္ခသည်များနဲ့ဆိုင်ရာသတင်းလွှာနဲ့အရင်စပါမယ်ရှင်။စစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးတိမ်းရှောင်ခဲ့ကြရတဲ့စစ်ပီးဒုက္ခသည်တွေအနေနဲ့မိမိတို့နေရရင်းကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးဒေသတွင်းတည်ငြိမ်အေးချမ်းမှုရှိဖို့နဲ့ဒုက္ခသည်တွေရဲ့လူမှုဘဝပြန်လည်တည်ဆောက်ရေးအာမခံချက်ပေးနိုင်ဖို့အစိုးရတာဝန်ရှိသူတွေကိုထိုင်းမြန်မာနယ်စပ်ရောက်ဒုက္ခသည်အရေးလှူရှာသူတွေကနိုင်ငံတကာဒုက္ခသည်များနဲ့မှတောင်းဆိုလိုက်ကြပါတယ်။ပြည်တွင်းတိုင်းရင်းသားနေမျိုးတွေကစစ်ရေးတင်းမာမှုတွေကြောင့်ထွက်ပြေးနေရစေစစ်ရှောင်ဒုက္ခသည်တွေအရေးလဲသက်ဆိုင်ရာတာဝန်ရှိသူတွေအလေးထားဆောင်ရွက်ပေးဖို့တောင်းဆိုကြပါတယ်။အသေးစိတ်ကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်။
ဒီကနေ့ဇွန်လ20ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာဒုက္ခသည်များ၏အထိမ်းအမှတ်အဖြစ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာနိုင်ငံတကာဒုက္ခသည်များ၏အထိမ်းအမှတ်အခမ်းအနားပွဲတွေကိုဒုက္ခသည်တွေနဲ့အတူဒုက္ခသည်ရေလှူရှာသူအဖွဲ့အစည်းတွေပူးပေါင်းကျင်းပကြတဲ့အထက်အုံဖြံဒုက္ခသည်စခန်းမှာလည်းဒုက္ခသည်များ၏ကိုကျင်းပကြပါတယ်။ဒုက္ခသည်များ၏မှာတော့ဒုက္ခသည်တွေကသူတို့ရဲ့အခက်အခဲတွေစိတ်ပူပင်မှုတွေကိုဆန္ဒထုတ်ဖော်ပြသခဲ့ကြတယ်လို့နိုင်ငံတကာဒုက္ခသည်များ၏အခမ်းအနားကိုတက်ရောက်နေတဲ့အုံဖြံဒုက္ခသည်စခန်းကရင်အမျိုးသမီးအဖွဲ့ KWအိုးရဲ့ဥက္ကဋ္ဌနော်ဘောညော်ကပြောပါတယ
်ဒီနေ့ကျွန်တော်တို့ဒုက္ခသည်များနေ့မှာကလေးတွေဟိုအများကြီးအရကျွန်တော်တို့ကျောင်းသားတွေကိုဖိတ်တာများတယ်နီးဒီကကျွန်တော်ရဲ့လှုပ်ရှားမှုတွေကြတော့ကြပြပြန်ခွဲတွေပကြီးပြန်ခွဲတွေပေါ့နော်ကြပြပြန်ခွဲမှာကြတော့ဟိုပိုးကရင်သကောကရင်နဲ့မြန်မာစာဆိုပြီးတော့ပုံမျိုးရှိပါတယ်ပြီးတော့ပကြီးပြန်ခွဲရှိတယ်စပန်းစကားပြောပြန်ခွဲရှိတယ်အနည်းအဖြေတွေလည်းရှိတယ်ပြီးတော့တိတ်ချီပေါ်မှာပေါ့နော်ဒုက္ခသည်တို့ရဲ့စန္ဒာတို့မိမိရဲ့စာသားမိမိသဘောထားမိမိရဲ့ဟိုစိုးရိမ်မှုဘာတွေရှိလဲဆိုတာကိုသူတို့သဘောထားနဲ့စာရေးခိုင်းတယ်လေပြည်သူပေါ်မှာရေးပြီးတော့ပိုင်ပို့တယ်ပြီးတော့ကျမတို့ခြေကွယ်လုပ်တယ်အဲ့ဒီခြေကွယ်မှာကျမတို့ဒီ V9 ကရက်တွေနဲ့ဆိုင်ပြီးတော့လည်းတက်လာတယ်ပိုစတာတွေတိုင်ပြီးတော့လည်းခြေတက်လာတယ်ပြီးတော့ကျမတို့ pamphlet တွေဟိုရေးတယ်ပေါ့နော်နှစ်တန်းဆန်းစာလေးတွေရေးပါတယ
်မြန်မာနိုင်ငံမှာရတားဆွေရလက်ထက်ငင်းညာရေးဖော်ဆောင်နေချိန်မှာစီရေးတင်းမာနေတဲ့အခြေအနေတွေကြောင့်နေရရင်းကိုဆုံးခွာပြီးထွက်ပြေးခဲ့ရတဲ့နေဆက်ကဒုက္ခသည်စခန်းတွေကစစ်ပြေးဒုက္ခသည်တွေနေရရင်းပြန်လာရေးစီစဉ်နေတဲ့အပေါ်ဒုက္ခသည်တွေဘက်ကတော့တကယ်လို့ပြန်လာရင်သူတို့အတွက်အမှန်တကယ်စိတ်ချလုံခြုံတဲ့ဒေသတည်ငြိမ်မှုရှိဖို့နဲ့ရေရှည်ဘဝရည်တည်အာမခံချက်ပေးနိုင်မှုအထူးလိုလားကြတယ်လို့လည်းတော့ဘောညော်ကဆက်ပြောပါတယ်
အများစုကတော့ဗောနော်သူတို့ရဲ့ဆန္ဒတွေကတော့ဒီပြန်လည်နေရာဆက်ထားရင်းမှာဗောနော်လုံခြုံမှုလိုအပ်ပါတယ်တဲ့လုံခြုံမှုရှိမှသာလျှင်သူတို့အတွက်လည်းလေဟိုဆက်ရမှာနော်အဲဒါအများကြီးကတော့သူတို့ပြောတာတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေပြီးမှသာလျှင်နောက်တော့ဒီမြန်မာနိုင်ငံမှာရှိတဲ့ဒီဥပဒေဟိုဒီဖက်စီပုံဗောနော်ဖက်စီပုံတွေကလည်းလေဟိုပြန်လည်ဖြစ်ပြင်မဲ့ဒီမြန်မာပြည်မှာရှိတဲ့ဥပဒေအားလည်းတရားဥပဒေကိုမိုးရေးရဆရာတော်ရှိမယ်ဆိုလို့ရှိလဲလေပြန်တဲ့အချိန်ကြလေးရှိလဲသူတို့ပြည်လုံးကြုံမှုရှိမယ်လို့အများသဘောတရားတော့အဲ့လိုရေးထားပါတယ
်အလားတူမြန်မာနိုင်ငံတွင်းကချင်ပြည်နယ်ရှမ်းပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြမတမတော်တို့ကြားတိုက်ပွဲတွေကြောင့်ထောင်ချီတဲ့ဒေသခံပြည်သူတွေဟာလည်းစစ်ဆောင်ထွက်ပြေးနေကြရစေအနေထားဖြစ်ပါတယ်ဒါကြောင့်တတိုင်းမြေလုံးတိုင်းဒါနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်ပေးဖို့နဲ့ဒုက္ခသည်တွေရဲ့ဘဝလုံခြုံစိတ်ချမှုရှိအောင်ဆောင်ရွက်ပေးဖို့နိုင်ငံ
ကျွန်တော်ကတော့ဒီနေ့ကဒုက္ခတွေများနေမှာတောင်းဆိုလိုပါတယ်လို့ကချင်ပြည်နယ်အတွင်းကဆစ်ပြေးဒုက္ခတွေအိုင်ဒီပီတွေရေလိုက်လာကူညီဆောင်ရွက်ပေးနေတဲ့ဒေါ်နန်ဖောက်ကပြောပါတယ်ဒီဒုက္ခတွေများဒုက္ခများအများကြီးပေါ့အခုလိုတိုင်းပြည်မှာလည်းအခုစစ်ကြောင်နေတဲ့ဟာတွေပေါ့အဲဦးမဲအိမ်မဲပေါ့နေရာမရှိဘူးကိုယ်စားမရှိဘူးကိုယ်ပိုးစိုးနေတာပေါ့ဒီဒုက္ခတွေအများကြီးပညာရေးအကြီးကရေးကြီး
ဒီနေ့ဆိုင်ရတဲ့ပုံပြီးမှဆွေးရလာတယ်လို့ဆိုမှအမြင်နဲ့သိမိပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာတော့ဒုက္ခသည်တွေရေရှည်လူနေမှုဘဝရပ်တည်နိုင်ရေးနဲ့စားနပ်ရိက္ခာကူညီထောက်ပံ့နိုင်ရေးနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဖြည့်ရှင်နေတယ်လို့တဘာဝပေးတဲ့အကြောင်းပျက်စီးဆုံးရှုံးခဲ့ရတဲ့ဒုက္ခသည်တွေရဲ့အရေးကိုလည်းဦးစားပေးဖြည့်ရှင်ပ ဒီကနေ့ကြားရောက်တဲ့ဂျွန်လ26ရက်နေ့နိုင်ငံတကာဒုက္ခသည်များအထိမ်းအမှတ်နေ့ဖြစ်ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ
မဆုမတင်ပြပေးကြတာဖြစ်ပါတယ်။ဗီအိုအမြန်မာပိုင်းအင်္ဂါနေ့ည8:30ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လိုတယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် ညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCရဲ့ဒုတိယအကြိမ်ညီလာခံကိုအဖွဲ့ဝင်၉ဖွဲ့အနက်က၆ဖွဲ့ပါဝင်တက်ရောက်ပြီးနောက်ထပ်စာတင်ထားတဲ့အဖွဲ့၄ဖွဲ့အနက်ကသုံးဖွဲ့မတက်ရောက်ခဲ့ပါဘူး။ဒီအဖွဲ့သုံးဖွဲ့ဟာ
UNFCရဲ့ဒုတိယအကြိမ်ညီလာခံကိုထိုင်းနိုင်ငံချင်းပိုင်မြို့မှာဒီကနေ့စတင်ကျင်းပပြီးညီလာခံကိုပါဝင်မတယောက်တဲ့အဖွဲ့တွေကတော့ PSLF, TNLA, WNO, WATA ဖွဲ့တို့ဖြစ်ပါတယ်။ပလောင်တပ်ဖွဲ့နဲ့ကိုကန်တပ်ဖွဲ့ဟာ2012ခုနှစ်တတိယလုံးပြစ်ခတ်တိုက်ခိုက်မှုရစဲကြီးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အစိုးရကချန်လက်ထားခဲ့တဲ့နောက်မှာ UNFCအဖွဲ့ကိုနှုတ်ထွက်စာတင်ပြထားတာဖြစ်တယ်လို့
DNA နဲ့ဟိုမှာကုကံဖွဲ့ကတော့သူတို့ကနှုတ်ထွက်ဖို့စတင်ထားတာတော့ကြာပြီ။ဒါပေမဲ့ဒီဘွဲမှာတော့အဆုံးပြပေးရမယ်။သူတို့ကတော့ပါဝင်နိုင်ဖို့အလားလာတော့နည်းနည်းတယ်။သူတို့ရက်တိမှုနေထားကြောက်ပေါ့ဗျာ။သူတို့ရဲ့လှုပ်ရှားမှုနေထားကြောက်ပေါ့။အဲ့လိုပါ။The UNO
ကေအန်ယူကတော့မတိကျသေးဘူးဒီဝိုင်းထဲမှာဆွေးနွေးရမယ်။လက်ရှိအခြေအနေမှာတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာ NCA ပြင်ပကနေအစိုးရနဲ့နိုင်ငံရေးဆွေးနွေးဖို့အတွက်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကိုဖွဲ့စည်းထားပါတယ်။ UNFC ညီလာခံမှာကချင်တပ်ဖွဲ့နဲ့ရှမ်းတပ်ဖွဲ့အရေးကိုလည်းဆွေးနွေးအဖြေရှာသွားမှာဖြစ်ကြောင်းနိုင်ငံသားကဆက်လက်ပြောပါတယ်။ဟိုမှာလည်းနိုင်ငံရေးရပါမယ်ဒီဘက်မှာလည်းနိုငငရေးရပါမယ်ဆိုတော့တို့ကနှစ်ဖက်စလုံးဆိုတော့ဘယ်လိုရပ်ပြီးသွားရင်ကောင်းမလဲပေါ့ဗျာနော်။
တကယ်လို့တစ်ဖက်မှာစီရေးရပဲမဟာမိတ်လုပ်မယ်ပြန်တစ်ဖက်မှာနိုင်ငံရေးရဆိုတော့ဒါတစ်မျိုးပေါ့လေဒါတော့သူတို့ကလည်းကျွန်တော်တို့ဒီဝိုင်းထဲမှာပဲအတိအကျမေးပြီးတော့မှနီလန်းရှာပါဟိုသူတို့ပြောတဲ့ပုံရဆိုရင်လက်တွေ့ရတော့သူတို့ကဟိုဘက်မှာပူပြီးတော့လက်တွဲရမယ်ဒါပေမဲ့ဒီဘက်ကလည်းဆက်မဖြတ်ဘူးပေါ့ကြာတာနော်အရင်ကတည်းကလက်တွဲလာတဲ့ဖွဲ့တွေဆိုတော့ဒီဘက်ကလည်းဆက်မပြတ်ဘူးဆိုတဲ့သဘောမျိုးလည်းရှိတယ
် KIO ကချင်တပ်ဖွဲ့ကဗိုလ်ချုပ်ကြီးအင်ဘန်လာဟာ UNFC ရဲ့လက်ရှိဥက္ကဋ္ဌတာဝန်ယူထားတယ်လို့ဒီနေ့ကျင်းပတဲ့ညီလာခံရဲ့တဘာပတိဖြစ်လဲဆောင်ရွက်နေတာဖြစ်ပါတယ်ဗိုလ်ချုပ်ကြီးအင်ဘန်လာကညီလာခံအဖွဲ့မိန့်ခွန်းမှာ KIO အနေနဲ့နှုတ်ထွက်စာတင်ရတဲ့အခြေအနေကိုအခုလိုထည့်သွင်းပြောကြားပါတယ်ည
ီလာခံအခြေအနေရောအစိုးရတပ်ဖွဲ့တို့ရဲ့စီအာခွဲခြားအခုတော့ဘာမှမဖြစ်ဘူးလေတော့ညပိုင်းအခွင့်အရေးပါသူတို့ဒီစစ်ဖို့အခြေအနေရောက်လာပါလေဒါကြောင့်မို့ UNFC ကလည်းလုပ်ရတယ်လည်းဖြစ်ပါလေ
တစ်စက်ထဲမှာပဲငင်းကြိုင်လုပ်ငန်းစဉ်မှာအလုံးပါဝင်ရေးအတွက်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့လက်တွဲဆောင်ရွက်ရတာဖြစ်ကြောင်းရှင်းလင်းခဲ့ပါတယ်
ဒီပေါ်ရဲ့ policy မှာရေးချတဲ့ငန်းစဉ်မှာအလုံးပါဝင်ရေးဖြစ်ပါလေ။ဒါတော့ဒီနောက်ပိုင်းအခွင့်အရေးအလုံးမပါဝင်ပဲတကယ်လို့ရေးချတဲ့ရဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ပါဘူး။ဒါတော့ဒီပေါ်အနေနဲ့ဟာအလုံးပါဝင်ရေးလို့အရပဲ။ရပ်ပိုင်းအခွင့်အရေးဘုပေါ်ကနေဖြစ်ပါလေ။
UNFC အဖွဲ့ဟာ2012ခုနှစ်ကအဖွဲ့ဝင်12ဖွဲ့နဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးတိုင်းငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မူကြမ်းဖြစ်ပေါ်လာရေးအတွက်အဓိကဆောင်ရွက်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ် NCA စာချုပ်ချုပ်ဆိုရမှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးမပါဝင်ခဲ့တဲ့နောက်မှာအဖွဲ့ဝင်အင်အားတွေရော့ကျလာခဲ့ပါတယ်လက်ရှိကျင်းပနေတဲ့ UNFC ဒုတိယညီလာခံရဲ့ပထမပိုင်းကိုဒီလ20ရက်နေ့ကနေ26ရက်နေ့အထိကျင်းပမှာဖြစ်ပြီးညီလာခံဒုတိယပိုင်းကိုတော့ UNFC အဖွဲ့ဝင်မဟုတ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားပါတီတွေပါပါဝင်ပြီး28ရက်နေ့ကနေ29ရက်နေ့အထိကျင်းပဖို့ရှိနေပါတယ
်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့မူရစ်ဆေးဝါအများပြဖန်စီရမိတဲ့အကြောင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းဒေသကြီးမုံရွာမြို့မှာကာလတံမိုးကြတိမ်ပေါင်းတင်းချီရှိတဲ့ပိုင်ရှင်မဲ့စိတ်ကြွဆေးတွေနဲ့ဘိန်ဖြူလို့ယူဆရတဲ့အမှုတ်တွေကိုနေရာတော်များမှာတွေ့ရှိခဲ့ပါတယ်။မနေ့ဇွန်လ19ရက်နေ့ကမုံရွာမြို့မှာရေစခန်းမှုကတရလူလုပ်ပြီးအမှုကိုဆက်လက်စုံစမ်းနေပါတယ်။ပိုင်ရှင်မဲ့စုံပစ်ထားတဲ့ဒီမူရစ်ဆေးဝါးပမာဏဟာမုံရွာမြို့ရေစခန်းအတွက်ပထမဦးဆုံးချိန်စံချိန်တင်တင်စီရမိတာဖြစ်တယ်လို့ရေစခန်းမှုကပြောပါတယ်။ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။တခိုင်တိုင်းမုံရွာမြို့ကမုံရွာရေစခန်းအပိုင်အတွင်းမှာပဲကျက်သိမ်းပေါင်းသိမ်းတဲ့ချီတံပိုးရှိတဲ့စိတ်ကြွဆင်းတဲ့မူရစ်ဆေးဝါးတွေကိုပြည်နယ်အိတ်တွေနဲ့စွန့်ပစ်ခဲ့တာကြောင့်လိုက်လံသိမ်းဆည်းမှုဖမ်းဆီးမှုတွေလုပ်ခဲ့ရကြောင်းမုံရွာမြို့မှရဲစခန်းမှူးကြီးရဲအောင်ကပြောပြပါတယ
်။စွန့်ပစ်ထားတယ်ဆိုတာလည်းကောနော်ခါပြီးခွဲပြီးတယ်လို့ပြောတာပုံမှန်လိုက်မယ်။စိတ်ကြွချင်သူတွေကအကြအပြစ်အဲမှာဒေသပေါင်းကြီးကသူကတရားကို၅ရောင်းလုံးနဲ့အဲကောင်သိမ်းတော့နောက်ဘေးပြူလို့ယူထားရတဲ့ချူပွားရောင်းအမုတ်တစ်ထုပ်ကူအလေးချင်70ဂရမ်ပါလေ။အဲ့ဒါလေးတွေကိုပလတ်စတစ်နဲ့ထုတ်ပြီးတော့မှသူဆက်ပြောက်ခဲ့တယ်ဟုတ်ခဲ့တာ1080ထုတ်စူးစူးပေါင်းလေးကြီးက17.87ကီလိုဂရမ်အဲ့တော့7ကီလိုဆိုလို့ရှိရင်7000ပေါ့အဲစူးစူးပေါင်းရေတို့ဈေးပြူတို့က7000ပေါင်း10,980ပေးဘာလာတန်တို့တင်7000ပေါင်း10,980ပေးရဲ့အင်းမတော်ရေပေါင်းလိုက်ပါ
မူရစ်ဆေးဝါးတွေကိုတော့ကားတစ်စီးနဲ့လာရောက်စွန့်ပစ်မှုတွေလုပ်ခဲ့တာကိုတွေ့ရတယ်လို့ဒေသခံတွေကဆိုပေမဲ့ဘသူပဲဝါဆိုတာကိုတော့စုံစမ်းလို့မရသေးပါဘူး။မူရစ်ဆေးဝါးတွေကိုဒေသခံတွေကတွေ့ရှိရကနေအာနာပိုင်နေထံသတင်းပို့ခဲ့တယ်လို့စွန့်ပစ်ထားတဲ့စိတ်ကြွစီတွေနဲ့ပတ်သက်လို့လမ်းကြောင်းတစ်လျှောက်လိုက်လံရှာဖွေမှုတွေကိုလည်းဆက်လုပ်ခဲ့တဲ့အကြောင်းကိုယ်တိုင်ပါဝင်သူတဦးကလည်းအခုလိုပြောပြပါတယ်။
ဒီလိုရှင်ကြောင်းရဲ့တောင်းလက်မှာကပြည်နယ်အိတ်ဆယ်တုပ်ပြစ်တာလေ။တော့ကျောက်အဲ့ရနေပြီးတော့မစိတ်တလန်နန်ရောက်တော့လေးအိတ်ထပ်ပြီးတော့အဲ့ရနေညမှာတကနန်လုံးရက်ွက်တဲ့လမ်းတွေခွန်နဲ့ရောက်တော့နောက်ထပ်3အိတ်ထပ်ပြီးရတယ်။အဲ့ရနေနောက်တကထပ်ပြီးတော့တောင်ကျိုးလေးကြတော့တကပြန်ကျက်နေတဲ့က22ွက်ထပ်ပြီးရတယ်။အဲ့ရနေတကပြန်ပြီးတော့မိုက်ပုံကိုဆယ်ထားတဲ့ရေမြောင်းထဲမှာ ပြည်နိုင်တဲ့ဌာတွေရတယ်။နောက်တခါအဲ့ဒီရဲ့မင်းမီခွန်ထဲမှာမဲတခါဝင်လွတ်တယ်မှာငါလည်းတခါပြည်နိုင်တဲ့ဌာတွေရ
။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့အစီရင်ခံစာမှာတော့နိုင်ငံချင်းလိုက်အခြေအနေတွေကိုဖော်ပြထားတာပါ။အဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဗိမ်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမွေးရဆေးဝါးတွေကိုထိထိရောက်ရောက်တိုက်ချက်ဖို့ပြက်ခွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့မွေးရဆေးဝါးတိုက်ချက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်တဲ့မွေးရဆေးဝါးတိုက်ချက်ရေးနှစ်ပတ်လည်အစီရင်ခံစာတွေမှာရေးသားနေတာပါ။မြန်မာအာဏာပိုင်တွေဘက်ကတော့မွေးရဆေးဝါးတိုက်ချက်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်။လက်ရှိမှာတော့တနိုင်ငံလုံးအနှံ့အပြားမှာစိတ်ကြွစည်းတွေဆွန့်ပစ်တာတွေဖမ်းဆီးမိနေတာတွေကလည်းဇက်တိုက်ဆိုလိုဖြစ်ပေါ်နေပါတယ်ရှင
်။တော်ရှင်ခင်ဗျာ။မြန်မာနိုင်ငံမှာတက္ကသိုလ်ဝန်ထမ်းဆယ်တန်းဆာမွေးအောင်စည်းင်းတွေထွက်လို့ပျော်တဲ့သူတွေပျော်နေကြသလိုအမှမကောင်းလို့ကိုကိုကိုအဆုံးစီရင်တဲ့သူတွေတောင်ရှိတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်တန်းဆာမွေးပွဲကဘဝတစ်ခုလုံးအတွက်အဆုံးအဖြတ်ပေးနေသေးလား။ဂုံတူးတွေနဲ့အောင်တဲ့သူတွေရောအမှကောင်းမှတက်ရတဲ့တက္ကသိုလ်တွေကိုပဲရွေးချယ်နေရတော့မယ်လားဆိုတာကို VO ရဲ့အင်္ဂါညတက်ရလေလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။တော်ရရှင်နေနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးကြတဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရခင်ဗျာ။
နောက်နာရီကြမှာထုတ်လွှင့်မဲ့တရားရည်လိုင်းဆွေးနွေးကမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေရှင်။ VOA အင်္ဂါနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနှာဆင်နေကြတာပါ။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲထိထုတ်လွှင့်ပေးသွားမှာဖြစ်ပြီး Asia 7.2 ကနေတရားရည်ဖန်ယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုမခင်ဖြစ်ထွေးကြီးညာပေးပါမယ်ရှင်
။ရကိုရနေငယ်မှာတနစ်ခွဲနေတာဖန်စီချင်းချင်းခံရပြီးသိဆုံးသွားခဲ့တဲ့ဒီအမေရိကန်ကောလိပ်ကျောင်းသား O2 Wambia ရဲ့မိဘတွေကသူ့ရဲ့သား Wambia ဟာမြကိုရနေငယ်ကနေပြန်လည်လွတ်မြောက်လာပြီးတဲ့နောက်သူ့ရဲ့နေအိမ်ကိုအရောက်ပြန်လာနိုင်ခဲ့ပြီးငြင်းငြင်းချမ်းချမ်းရှိနေတယ်လို့သူမကွယ်လွန်ခင်အချိန်တိုင်းအတွင်းမှာပဲပြောဆိုခဲ့ပါတယ်။ဒါပေမဲ့တနင်္လာနေ့နေ့လယ်ပိုင်းမှာတော့သူသိဆုံးသွားပြီးဆိုပြီးတော့မိသားစုကပြောပါတယ်။3မိပြောနေခဲ့တဲ့ဝမ်ပီယာဟာပြီးခဲ့တဲ့သတင်းပတ်တုန်းကမှအမေရိကန်ပြည်သားစုကိုပြန်ရောက်လာခဲ့တာပါ။အသက်22နှစ်အရွယ်ဝမ်ပီယာဟာမြောက်ကိုရီးယားနိုင်ငံမှာရှိနေခဲ့စဉ်အတွင်းအုံနောက်မှာဆူဆူဘဝထိခိုက်ဒဏ်ရာရခဲ့တယ်လို့သူ့ရဲ့စာတီးမျိုးအိုဟိုပြည်နယ်ဆင်ဆင်နတီကဆရာဝန်တွေကပြောပါတယ်။ဒီအုံနောက်ဒဏ်ရာဘယ်လိုရခဲ့တယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင်။ဒီတရုတ်နဲ့အမေရိကန်နှစ်နိုင်ငံတပ်တမင်ရင်းနဲ့လုံခြုံရေးဆရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်နှစ်နိုင်ငံထိပ်ချမ်းအစိုးရအရာရှိတွေမနေ့ပြန်ဗုဒ္ဓနေ့မှာတွေ့ဆုံကြဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရုံကြီး Rex Tillerson ၊ကာကွယ်ရေးဝန်ကြီး Jim Mattis နဲ့တရုတ်နိုင်ငံတော်ကောင်စီဝင်ယန်ကြီးရှိနောက်တရုတ်စစ်ဦးစီးချုပ် Fang Fang Hwin တို့မနေ့ပြန်ဗုဒ္ဓနေ့မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာတော့မြောက်ကိုရီးယားရေကထိပ်ချမ်းဥစားပေးဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Susan Tumtan ကပြောပါတယ်ရှင်။ပြည်ထောင်စု2016ခုနှစ်အတွင်းမြန်မာနိုင်ငံကနေအိုးအိမ်တွေကိုဆုတ်ခွာထွက်ပြေးကြတဲ့ဒုက္ခသည်9သိန်းနီးပါးရှိပြီးတော့ဒါကဘာပေါ်မှာဒုက္ခသည်65သန်းကျော်ရှိတဲ့အထက်ဒီဒုက္ခသည်တွေအများဆုံးထွက်ခွာလာရနိုင်ငံ10နိုင်ငံထဲမှာတော့မြန်မာနိုင်ငံက8နိုင်ငံမြောက်ဒုက္ခသည်အများဆုံးထွက်ရနိုင်ငံဖြစ်ပါတယ်ရှင်။
သတင်းအချင်းချုပ်ကို Marketing ပြထွေးကြေညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လွှင့်ရေးမူကမှစုမှုဖြစ်ပြီး Engineer ကတော့ Skip Six ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ View American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံလို့ချိန်ညနေ6နိုင်ခွဲနဲ့9နိုင်ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်နိုင်ကြည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ Radio အစည်းအဝေးကိုတော့ Line 2 Meter 24 25 30နဲ့50နဲ့ Line Meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် View မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်
This program has come to you from the Voice of America, Washington.